မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February လကစပြီးအဖမ်းခံရတဲ့သတင်းတောက်82ယောက်ရှိပြီဖြစ်ပြီးဒီထဲကထက်ဝက်ကျော်ဟာအခုထိအဖမ်းခံနေရဆဲပဲလို့ကုလသမဂ္ဂကချက်သက်ပရင်းနေမှာပြောပါတယ
် From Myanmar, our colleagues at the UN Educational and Scientific Cultural Organization say that 71 journalists have been arrested
မြန်မာနိုင်ငံမှာအဖမ်းခံရတဲ့သတင်းတောက်82ယောက်ရှိနေပြီးဒီထဲကထက်ဝက်ကျော်လောက်ပါ February စစ်တပ်အာဏာသိမ်းချိန်ကလေးကနေဂူဒီပြန်လွတ်မလာသေးဘူးလို့ကုလသမဂ္ဂရဲ့ပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာ UNESCO အဖွဲ့ကြီးကပြောကြောင်းကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရ Stephen Dujarric ကသတင်းစာရှင်းလင်းပွဲမှာပြောသွားတာပါဒီထဲက24ယောက်ကတော့သတင်းထုတ်ဖြန့်စီတယ်လို့ဆွဆဲပြီးတရားစွဲဆိုတာခံရကြောင်းလည်းပြောပါတယ်ဒီသတင်းတောက်တွေကံကြမ္မာအတွက်မြန်မာနိုင်ငံထဲက UNESCO အဖွဲ့အနေနဲ့အထူးစိုးရိမ်နေတာဖြစ်ကြောင်းလည်းပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးထောင်နဲ့ချီတဲ့ပြည်သူတွေတရားမဲ့ဖမ်းဆီးတာခံရကြောင်းနဲ့ဘယောက်နေမှန်းမသိပဲပျောက်ဆုံးနေသူအများပြားလည်းရှိနေတာကြောင့်အထူးစိုးရိမ်ကြောင်းပြောပါတယ်အရသာအစိုးရစီကနေအာဏာသိမ်းခဲ့ပြီးနောက်ပိုင်းသတင်းတောက်တွေသတင်းရယူတာကိုစုံချိုရေးကောင်စီကဖိအားပေးကန့်တတအပြင်သတင်းမီဒီယာတွေကိုဖမ်းဆီးအရေးယူတာတွေတိုးပြီးလှောက်ဆောင်လာနေတာပါသတင်းရယူခြင်းအဖမ်းခံရတာတွေရှိတယ်လို့တချို့တွေဆိုညအချိန်မတော်နေအိမ်တွေကိုစီးနှင်းဝင်ရောက်ပြီးဖမ်းဆီးနေတာဖြစ်ပါတယ်။ February 1ရက်အာဏာသိမ်းပြီးနောက်ပိုင်းအဖမ်းခံရတဲ့သတင်းတောက်တွေကအယောက်30ဆယ်မင်းကိုတက်မတော်အကြီးညိုပြစ်ဆင်မှုပုံမှန်905ကကြီနဲ့စစ်အာဏာပိုင်တွေကတရားဆွဲဆိုထားတာပါ။ရာဇသက်ကြီးပုံမှန်905ကကြီစုပူလုံဆောင်မှုဟာပြစ်မှုထင်ရှားကြောင်းစီရင်ခံရရင်ထောင်နဲ့နှစ်နှစ်ထိပြစ်ဒဏ်ကျခံရနိုင်ပါတယ်။